မကြခင်မုတ်တုံမိုးရသည်ရောက်လာတော့မှဖြစ်လို့ဒုက္ခသည်တိမ့်နေချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကယာယီဒုက္ခသည်စခန်းနေတဲ့ကတဲငယ်တွေဟာတဲထန်စွာရွာသွန်းမဲ့မိုးတံနဲ့အတူလေပြင်းမုန်တိုင်းတံကိုခံနိုင်အောင်ခိုင်ခန့်တဲ့အဆောက်အအုံမိုးကာတွေအရေးတကြီးစောက်ပေးဖို့ကုလသမဂ္ဂနဲ့သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေကိုဒုက္ခသည်တွေကတောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံဘက်ချမ်းမှာတော့ဒုက္ခသည်တွေပြန်လာရင်ယာတိဥရုတံခံနိုင်တဲ့အဆောက်အအုံတွေစီစဉ်ပေးထားတယ်လို့ဆိုပေမဲ့အသက်အန္တရာယ်လုံခြုံရေးနဲ့ခိုင်မာတဲ့အာမခံချက်တွေမရှိသေးလို့ဒုက္ခသည်တွေဟာသူတို့နေရရင်းကိုမပြန်ရဲကြသေးပါဘူးဒီလိုအခြေအနေပေါ်နိုင်ငံအစိုးရတာဝန်ရှိသူတွေကဒုက္ခသည်အရေးအဓိကဆောင်ရွက်သင့်တယ်လို့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့အကြံပေးနေပါတယ်မဆုမွန်ကဆက်ပြီးပြောပြမှာပါ
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူတိရောင်မောင်းတော်ဒေသကအကြမ်းဖက်တိုက်ခိုက်မှုတွေအတွင်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးနဲ့လူခွင့်ချိုးဖောက်မှုတွေမတရားဖမ်းဆီးနှိပ်စက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်ပေါင်း6သိန်းကျော်ထွက်ပြေးသွားကြပြီးတော့ယာယီဒုက္ခသည်စခန်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်ဒုက္ခသည်တွေအတွက်အခြေခံကျန်းမာရေးဆောင်ရှောက်မှုစားနပ်ရိက္ခာနဲ့နေရာထိုင်ခင်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာလူရှင်တွေကစီစဉ်ပေးထားတယ်လို့ဆိုပေမဲ့ဒုက္ခသည်တွေအတွက်ရန်မုံငွေနဲ့လူသားချင်းစာနာမှုအကူအညီတွေကတော့အရေးပေါ်လိုအပ်နေတဲ့အနေအထားဖြစ်နေတာပါဒီအချိန်မှာတော့မကြခင်ကြားရောက်လာတော့မယ့်မုတ်တုံမိုးရာသီမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာကမိုးတီထန်စွာရွာသွန်းမှုနဲ့လေပြင်းမုန်တိုင်းတံကြားရောက်လေရှိတဲ့ဆိုးဝါးတဲ့ရာသီဥတုတံကိုအပြင်းထန်ခံရမှာကိုတော့ယာယီမြေဆိုင်တဲလေးတွေမှာနေထိုင်နေရတဲ့ဒုက္ခသည်တွေကအလွန်ဆိုးရိမ်နေကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇာအနီးမှာရှိတဲ့ဘာလူခါလေးဒုက္ခသည်စခန်းကရိုဟီညာဒုက္ခသည်ကိုအီစလန်ကတော့သူတို့ရဲ့ဆိုးရိမ်ချက်အခုလိုပြောပါတယ်
မိုးရစီမကြခင်ကာလမှာစီရင်မိုးရစီရောက်တော့မှဆိုတော့ဒီမှာဒုက္ခစီရဲ့အကျံကြီးအလွန်ဆိုးရတဲ့အကျံကြီးမှာရှိနေပါလေ။ဒါဖြစ်လို့ဆိုရင်ဒီမှာခေါင်းကုန်းပေါ်မှာဖောက်တာတဲ့ဒေးကလေးတွေနောက်ခေါင်းကောင်းဘေးမှာဖောက်တာတဲ့ဒေးကလေးတွေဆိုရင်ဒီမိုးရစီရောက်မှစီရင်အပင်းတွေစီးရင်ကိုအကျံကြီးရှိနေပါလေ။ကျွန်တော်မိုးမကြခင်ကာလမှာဒီမှာခေါင်းကုန်းတောင်ဆောင်မှာရှိတဲ့ဒုက္ခစီဒေးကလေးတွေကိုဒီရေကြီးတဲ့နေရာမှာရှိတဲ့ဒုက္ခစီတွေကိုပြားလိနေရာကောင်းကိုရှစ်ပြောင်းပြီးတော့နေရာဆက်တပ်ပေးပါဆိုပြီးတော့ကျွန်တော်ကတောင်းဆိုကြည့်ပါတယ်။နောက်ပြီးတော့ဒီမှာအမောကမရတဲ့ဝါတွေဥဒုံမရတာနောက်ပလတ်စတစ်မိုးကတော့မရတာလူတွေကဒုက္ခစီကအများကြီးပါဆိုတော့အဲ့ဒါငုံမကျက်နေအမြန်ဆုံးဆွန်ရပေးပါဆိုပြီးတော့ကျွန်တော်ကဒုက္ခစီနိုင်ရင်တောင်းဆိုရှာရပါ
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာအခုလိုတိမ့်ချီခိုလုံနေရပြီးတော့နေထိုင်ရေးတွေအခက်အခဲအတော်လေးဖြစ်နေကြပေမဲ့လို့ဒုက္ခသည်တွေကသူတို့ရဲ့နေရရင်းကိုမပြောင်းရဲကြသေးပါဘူးအသက်နေရလုံခြုံမှုနောက်နေရရင်းတွေမှာနေရပြန်လဲချထားရေးနဲ့နေရှင်လူနေမှုဘဝတွေအတွက်ခိုင်မာတဲ့အာမခံချက်တွေမရသေးတာကြောင့်လို့လဲကိုအီစလန်ကပြောပါတယ
်ကျွန်တော်ကကိုကတော့ကျန်ဖို့အစီအစဉ်ကတော့မမီသေးဘူးဒါဖြစ်လို့စီမြမအစီအပြေကတော့ကုလသမဂ္ဂရဲ့အဲဖေးချင်းချက်တကိုးကမှလိုက်ရောက်တာကိုကျွန်တော်တို့မဖေးရသေးရပါဘူးကျွန်တော်တို့ရဲ့ကောင်းစုတားတယ်ကျွန်တော်တို့ဒုက္ခစီများရဲ့ကောင်းစုရှက်ကိုမြမဆီရတကလိုက်ရောက်မယ်ဆိုရင်ကျွန်တော်တို့ကတော့ပြန်တော့ဖို့အဆင်ပြေပါပဲကျွန်တော်တို့ကိုနိုင်ငံသားခွင့်ရအပြေအဝဖြစ်ရမယ်နောက်ကျွန်တော်တို့ရဲ့ဒေသလူချင်းနဲ့ဆိုတာရှင်းရမယ်နောက်မိမိရဲ့မူလချိတ်ရွာမှာပြန်လေနေထိုင်ခွင့်ပြုစေရမယ်အဲ့ဒီအချက်လာကိုမြမဆီရတကလိုက်ရောက်မယ်ဆိုရင်ကျွန်တော်တို့ကတော့ကျန်ပါဘောအစင်းဒီမှာလေ
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိတဲ့သူတွေဘက်ကတော့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်လည်ပို့ဆောင်ပေးဖို့ရောက်လာတဲ့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးပူးပေါင်းဆောင်ရွက်နေပေမဲ့လို့အခုလိုတိမ့်ချီတဲ့ဒုက္ခသည်တွေကမပြန်လို့ကြသေးတဲ့အခြေအနေမှာတော့တနိုင်ငံတာဝန်ရှိတဲ့သူတွေအနေနဲ့ဒုက္ခသည်တွေအရေးပေါ်လိုအပ်ချက်အခက်ခဲတွေကိုပဲအဓိကထားကင်တွယ်ဖြေရှင်းပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ်
ကျွန်တော်သဘောတူထားတဲ့အချက်တွေမှာကိုပါလေပြန်လာတဲ့လူတွေကတုံ့ပြန်ရမယ်ဆိုတာကကျွန်တော်တို့တို့ရဲ့အသက်အန္တရာယ်ရေမကောက်ဘူးလေကျွန်တော်တို့ယာတိဥရုတံရောအထွေတွေပေါ့နော်တို့ဘဝယက်တိနိုင်ရေးအတွက်လူအမယ်ကိစ္စရတဲ့အားလုံးလုံးကြုံရှိဖို့အတွက်ကိုတို့ကသဘောတူချက်ယူထားတာရှိပါလေအဲ့ဒီတိုင်းဒီနေ့ကျွန်တော်တွေးလိုက်တာသတင်းစာထဲမှာဘာတွေးလဲဆိုလို့ရှိရင် storm shelter 26ခုလုံးဝင်ဆိုပြီးတော့ကျွန်တော်တွေးလိုက်တယ်လေ
ဟုတ်ကဲ့
တို့ဖြစ်တဲ့လားတော့ဖြစ်ရင်နော်တို့ရဲ့တုံ့ပြန်ရေးဆိုတာကပေါင်းစုံရဲ့တုံ့ပြန်ရေးဖိတ်ချဤကိုတို့တို့ကနှစ်ဖက်ဆုံးအစိုးရမှတာဝန်ရှိပါလေကိုဘက်ကမလာသေးတဲ့လူတွေအတွက်လည်းတို့တာဝန်ယူရပါလေဒီဘက်ကရောက်လာပြီဆိုတော့ဒီဘက်အစိုးရနေပြီးတာဝန်ယူရမယ်ဒါကတော့တကယ်ကိုလူမှုရေး humanitarian ကတဲ့အတွက်ကိုအဲ့ဒီစံလာမှုတွေ့ရတယ်လို့ကျွန်တော်ထင်ပါတယ်
မြန်မာနိုင်ငံဘက်ချမ်းမှာတော့ဒုက္ခသည်တွေပြန်လာလို့ရှိရင်မုံတိုင်းဘေးအန္တရာယ်ကတင်းရှောင်နေထိုင်နိုင်တဲ့ယာယီခလုံးရဲစခန်းတွေကိုတိစောက်ပေးထားသလိုပြန်လည်လက်ခံနေရချထားရေးစခန်းတွေကိုလည်းမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာဂျားစခန်းတွေဖွင့်လှစ်ပြီးတော့စီစဉ်ဆောင်ရွက်နေကြဆဲဖြစ်ပါတယ်။လက်တလောအချိန်တွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပေးလိုက်တဲ့ပြန်လာကြမဲ့ဒုက္ခသည်တွေရဲ့စီရင်ကလည်းစီစဉ်နေရဆဲအနေအထားဖြစ်လို့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကတော့နှောင့်နှေးနေဆဲဖြစ်ပါတယ်။ဒါပေမဲ့နေထိုင်သွားလာရေးနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုထပ်မံတင်းဆောင်လာသူတွေလည်းရှိနေဆဲဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင်။
မဆုမွန်တင်ပြခဲ့တာပါခင်ဗျာ။